ထိုင်ဝမ်ကျွန်းကိုဒီကနေ့စနေနေ့အစောပိုင်းတော့ကဝင်ရောက်တိုက်ခတ်သွားတဲ့အင်အားပြင်းစုဒလော့တိုက်ဖုံးမုန်တိုင်းကြောင့်ရေကြီးမြေပြိုမှုတွေဖြစ်ခဲ့ပါတယ်။ထိုင်ဝမ်စံတော်ချိန်မနေ့9နိုင်လောက်မှာဝင်ရောက်ခဲ့တဲ့စုဒလော့မုန်တိုင်းကြောင့်၄ယောက်ထက်မနည်းသေဆုံးခဲ့တယ်လို့ပျောက်ဆုံးနေသူ၄ယောက်ထက်မနည်းရှိပါတယ်။တနအီလေပြင်းတိုင်တုံးမိုင်120ကျော်နဲ့ဝင်ရောက်ခဲ့တဲ့စုတလောမုန်တိုင်းဟာဒီတစ်ပင်တွေဓာတ်တိုင်တွေလဲပြိုကျိုးကျစေခဲ့တယ်လို့ခေါင်မိုးတွေလန်းဆိုင်းပုတ်တွေလွင့်ထွက်ကုန်ပါတယ်။တချို့နေရာတွေမှာဒီအခုရက်ပိုင်းရွာတဲ့မိုးကပဲသုံးပေကျော်ပါတယ်။လျှက်စစ်တားပြတ်တောက်မှုနဲ့ရင်ဆိုင်နေရသူပေါင်းဟာအခုထိုင်ဝမ်မှာနှစ်တန်းလောက်ရှိနေတယ်လို့တာဝန်ရှိသူတွေကပြောပါတယ်။သေဆုံးသွားသူတွေထဲမှာ၈နှစ်အရွယ်မိန်းကလေးတစ်ယောက်နဲ့သူ့မိခင်တို့ပါပြီးတော့ရေစီးနဲ့ဒီပင်နယ်တွေကိုမျောပါသွားတာဖြစ်ပါတယ်။လွင့်ဆင်လာတဲ့အရာတွေနဲ့ထိခိုက်မှုလို့မိလို့ဒဏ်ရာရခဲ့သူကလည်း60ကျော်ပါတယ်။မုံတိုင်းဆောင်ရုံးတွေအကြောင်းတွေကိုအာဏာပိုင်တွေကပိတ်ထားပါတယ်။လေရင်ခီးစင်တွေနဲ့တခြားပို့ဆောင်ရေးလုပ်ငန်းတွေကိုလည်းရပ်နားထားပါတယ်။အစိုးရကယ်ဆယ်ရေးစခန်းတွေမှာယာနဲ့ချီခိုလုံနေကြပြီးတော့ဒီအရေးပေါ်ကယ်ဆယ်ရေးအတွက်စစ်တပ်ကိုလည်းအဆင့်တင့်ပြင်ထားပါတယ်။ထိုင်ဝမ်ကနေပြီးတော့တရုတ်နိုင်ငံဘက်ကိုညပိုင်းမှာဝင်ရောက်တဲ့မုံတိုင်းဟာအားကျော်သွားမယ်လို့ခန့်မှန်းထားပေမဲ့ဟာရီကိန်းအဆင့်ပြင်းအားနဲ့လေပြင်းတိုက်မယ်လို့မိုးလေဝသကြွမ်းကျင်သူတွေကပြောပါတယ်။မုံတိုင်းလမ်းကြောင်းတင့်တဲ့တရုတ်နိုင်ငံအရှေ့တောင်ပိုင်းဖူကျန်းပြည်နယ်မှာမုံတိုင်းကိုအစိုးရရာဇုံအဆင့်အဖြစ်နဲ့တပ်ဆိုင်ရာကတတ်မှတ်ကြေညာထားပါတယ်။လူပေါင်းသသိန်းခွဲကျော်ကိုလည်းဘေးကင်းရာကိုရွှေ့ပြောင်းကြဖို့အတွက်အမိန့်ထုတ်ထားပါတယ်။